၎င်းတို့ကာရာဘတ်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်အင်းကြီးချက်ဆန်နိုင်ငံကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားလာနေတာကိုရပ်တန့်ဖို့တိုက်တွန်းနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေနဲ့အတူရုရှားကလည်းပါဝင်တိုက်တွန်းလိုက်ပါတယ်။ပြည်ထောင်စုမှာပါဝင်နေသူအားလုံးဆီးရီးယားတိုက်ခတ်မှုတွေအတက်နိုင်ဆုံးရပ်ဆဲကြဖို့နဲ့ဒေသတွင်းမလိုအပ်တဲ့ဆီးရီးအချိန်မြင့်လာမှုတွေဖြစ်မလာအောင်လုပ်ကြဖို့ရုရှားဆိုတာပြောခွင့်ရ Dmitry Peskov ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်။အခုဖြစ်ပေါ်နေတဲ့ပြည်ထောင်စုနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ဟာအာမေးနီးယားဝန်ကြီးချုပ်နီကိုလ်ပါရှင်ယန်နဲ့ဒီသတင်းပတ်ကုံမှာဆွေးနွေးခဲ့ကြောင်းနဲ့လို့ရရင်အဇာဘိုင်ဂျန်ခေါင်းဆောင်အီလ်ဟမ်အလီယက်နဲ့လည်းအလားတူဆွေးနွေးမှာဖြစ်ကြောင်းပက်စကော့ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းကြေညာချက်တစောင်းထုတ်ပြန်ပြီးအဲ့ဒီဒေသတွင်းဖြစ်ပေါ်တဲ့ကြီးမားတဲ့ဆေးတိုက်ခတ်မှုတွေကြောင့်စိုးရိမ်ကြောင်းနဲ့တိုက်ခတ်မှုတွေတွင်တိုက်ဆုံထဏ်ရာရသူတွေကျန်းသူမိသားစုတွေအတွက်ဝန်နေကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရမော်ဂန်အော်တီဂတ်ကပြောပါတယ်။ဒါအပြင်အကြမ်းဖက်တိုက်ခတ်မှုအချိန်မြင့်လာတာအတွက်အမေရိကန်ဘက်ကအပြင်းထန်ရှုတ်ချကြောင်းပြောပါတယ်။